ပြည်ထောင်နိုင်ငံမှာတော့73စီအခွန်ဒုကောက်မှုပေါ်ထောင်ကနန်းတွေချီတဲ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြအပြန်အလှန်အကြမ်းဖက်တိုက်ခိုက်မှုတွေအထိဒီနေ့ဖြစ်သွားခဲ့တာကြောင့်ရဲနှူးပါဝင်အနည်းဆုံး8ဦးဒဏ်ရာခဲ့ပါတယ်။ Paris Mirror ရဲ့အထင်ကရချောင်ဇယ်လီဇေးလမ်းမကြီးပေါ်မှာစစ်ဝေးဆန္ဒပြသူတွေကသမ္မတ Emmanuel Macron ကိုနောက်တစ်ချိန်ဆန္ဒပြခဲ့ရမှာရဲတပ်ဖွဲ့တွေဘက်ကမျက်ရည်ပုံတွေနဲ့မိသားပိုက်တွေကိုတုံးပြီးသမ္မတရဲ့ Elysee နန်းတော်နာကနေအဝေးကိုတွန်းထုတ်ခဲ့ပါတယ်။ဒီဆန္ဒပြသူတွေဘက်ကလည်းပြင်းထန်မြို့တော်အပြင်တခြားမြို့ကြီးတွေမှာလည်းဆန္ဒပြကြပြီး73စီကွန်တွန်းမြှင့်လိုက်မှုပေါ်သူတို့ရဲ့ဒေါသတကြီးမကျေနပ်မှုတွေကိုပြတဲ့အနေနဲ့အတားအဆီးတွေကိုတုံးပြီးလမ်းတွေကိုပိတ်ဆို့တာနဲ့မိရှို့တာတွေပါလုပ်ခဲ့ကြပါတယ်။တကယ်တော့အနှုမြူစင်ရောင်အပေါ်အင်ဂျီတွေဝတ်ဆန္ဒပြတဲ့ဒီလမ်းမပေါ်ဆန္ဒပြပွဲတွေစခဲ့တဲ့လွန်ခဲ့တဲ့ပတ်တုန်းကလည်းကျေးလက်ဒေသကအများစုပါတဲ့လူပေါင်း2500အထိပါဝင်ဆန္ဒပြခဲ့ကြပြီးအခုချိန်ထိဆိုရင်ဆန္ဒပြသူ2ဦးတည်ဆုံးခဲ့ပြီဖြစ်ပါတယ်။ရဲတွေဘက်ကတော့ဒီဆန္ဒပြသူတွေအနေနဲ့ပစ္စည်းမျိုးစုံနဲ့ပစ်ပေါက်တာအပြင်တခြားအကျန်းဖက်တာတွေပါလှုပ်လာလို့အခုလိုနှင်းနှင်းခဲ့ရမှာဒီနေ့ပဲလူပေါင်းဒါဇင်တွေနဲ့ချီပြီးတော့လဲဖန်စီထားတယ်လို့ဆိုပါတယ်။ဆန္ဒပြပွဲမှာပါတဲ့အသက်22နှစ်အရွယ်ဘင်ဂျာမင်ဗင်ကတ်ကလည်းအခုကပြည်တွင်းစစ်ဖြစ်မလာလို့ဖြစ်နေပြီးဘာပဲဖြစ်ဖြစ်ကျွန်တော်ပါဝင်ပြည်သူတွေအနေနဲ့စစ်ပွဲဖြစ်လဲအသင့်ရှိနေပါတယ်လို့ဆိုပါတယ်ခင်ဗျာ။